ကချင်ပြည်နယ်ဖားကန့်မြို့နယ်တဲကလုံခင်းရွာနီးဖားကန့်ကြောက်စင်းကုမ္ပဏီလုပ်ငန်းခွင်အတွင်းစန္ဒပြမှုကနေမိလောင်မှုဖြစ်ပြီးကြောက်စင်းတွေလူလို့ရဲကပြစ်ခတ်လူစုခွဲတာမှာအ ਨੇ ဆုံးလူတဦးတေဆုံးပြီးလူ90လောက်ဖမ်းဆီးထိန်းသိမ်းခံထားရတယ်လို့ဖားကန့်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။လုံခြုံရေးစိုးရိမ်ရလို့အလုတ်သမားတစ်ထောင်ကျော်လောက်လုံခင်းစံခါရွာကဘုံကြီးကျောင်းတွေမှာခိုးလုံနေကြရပြီးကြောက်စုံကြိုက်တိခမရှင်ကြောက်စိမ့်တွင်းတွေကိုစစ်တပ်နဲ့ရဲလုံခြုံရေးဘက်ကလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့အနေအထားဖြစ်ပါတယ်အသေးစိတ်ကိုမတ်စုမွန်တင်ပြထားပါတယ
်ဟုတ်ပါတယ်ကချင်ပြည်နယ်မိုးညင်းခရိုင်ဖားကန့်မြို့နယ်ဖားကန့်ကြောက်စိမ့်တွင်းဒေသလုံခင်းကျေးရွာနီးကတောက်ပကျဲနယ်မဟာအစပထမကြောက်စိမ့်တူဖော်ရေးလုပ်ငန်းခွင်ထဲမှာတော့မနေ့တနင်္ဂနွေမနက်ပိုင်းကနေစပြီးရာသီဥတုဆိုးဝါးလို့မိုးရွာပြီးတော့အလုံနာနေကြရကနေပြီးတော့ဝန်ထမ်းတွေနဲ့ပြန်အလုံစင်ခိုင်းတဲ့ကုမ္ပဏီတာဝန်ရှိတဲ့သူတွေကြားတင်းမာမှုဖြစ်ရကနေလောကလာစာတိုးမြင့်ပေးဖို့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်အဲ့ဒီနောက်မှာည9နာရီခွဲလောက်မှာတော့ကုမ္ပဏီလုံသမားနားနေဆောင်နားမှာမီးစတဲ့လောင်ကျွမ်းခဲ့ပြီးတော့ကုမ္ပဏီဝင်းထဲမှာရက်နားထားတဲ့မြေသေးရင်ဆယ်စီးနောက်လုပ်ငန်းသုံးယင်ကြီးယင်သေးဆယ်စီးကျော်စုစုပေါင်းယင်အစီး20လောက်မီးလောင်ကျွမ်းခဲ့ပါတယ်အဲ့လိုမျိုးမီးလောင်လို့မီးတက်နေတဲ့အချိန်မှာပဲကိုရောင်ထဲမှာရှိတဲ့ကြောက်စိရိုင်းတုံးတွေကိုဝင်ပြီးတော့ယူတဲ့အတွက်လုံခြုံရေးတာဝန်ရှိတဲ့သူတွေဘက်ကပြစ်ခတ်လူစုခွဲတဲ့အတွက်အ ਨੇ ဆုံးလူတဦးသေဆုံးပြီးတော့လူ90လောက်ဖမ်းဆီးထိန်းသိမ်းခံထားရတဲ့အနေအထားဖြစ်ပါတယ်အခုလိုမျိုးဖားကန့်ဒေသတွေကကုမ္ပဏီလုပ်ငန်းဝင်တွေပြစ်ခတ်မှုတွေနဲ့လူသေဆုံးတဲ့အထိဖြစ်ခဲ့ရတဲ့တနင်္ဂနွေညကအဖြစ်ပြက်နဲ့ပတ်သက်ပြီးတော့ဖားကန့်မြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကအခုလိုအခြေအနေကိုရှင်းပြပါတယ
်မင်းရဖြစ်စင်မှာဆက်ရောက်လေဖြစ်တာခဏခွဲလောက်ဖြစ်တယ်ဆိုတော့ကိုနိုင်လောက်ကြည့်ဖို့ကျွန်တော်တို့ဒီစပူအောင်ကြရတယ်သူယူဆရတဲ့ပြုတ်တမအားလုံး40ယောက်ကိုထိန်းနေတာကိုကျွန်တော်သိရတယ်ကိုနိုင်ရဲ့ဟိုကိုကြားလိုက်ခါကျတော့ကြောက်ကြောင်ကိုလောက်တမလားပြင်ပလူတွေလားမသိရတယ်ဒီယောက်ကနေတော့အဲ့ဒီကုန်းရက်တစ်ခုကိုမောင်းဦးတယ်မှာအဲ့ကြောက်ကြောင်ကိုဖြတ်စီတယ်ဖြတ်စီပြီးတော့မှအဲ့ကုန်းကြီးနဲ့မဆိုင်တဲ့ပြင်ပလူတွေအများကြီးယောက်လာတယ်အဲ့ဒီမှာကားတွေတုံးပိန်းတွေနဲ့ယောက်လာတယ်ယောက်လာအဲ့ကြောက်ကြောင်နဲ့အကြောက်တွေကိုဘယ်ဖုန်းနဲ့ခေါ်ယူပြီးတော့မှအဲ့ကားတွေတုံးပိန်းတွေကိုချပစ်တင်ပေးတယ်နောက်ပြီးတော့အဲ့ကြောက်တွေကိုဘယ်ဖုန်းနဲ့ခေါ်ယူတော့နေကြမဖြတ်ပြီးတော့မှတီးတဲ့လုံးလေးတွေဆိုလို့ချင်းတနိုင်ရဲ့လို့ဒီလူကထမ်းပြီးတော့လေကျွန်တော်မြင်နေတာလူကြီးကပြပူကြီးကိုများလာတယ်ဗျများလာတဲ့အခါအဲ့လိုကိုတော်လေးကိုဆောက်ဖို့ဆောက်ပြီးတော့မှဒီလိုဆောက်ဆင်းနေကြတဲ့နေထားကြတော့အဲ့ဒီရဲဘက်ကလည်းပဲတိခါတဲ့နေထားတွေဖြစ်လာတယ်အဲ့နောက်ပိုင်းမှာထပ်ပြီးတော့မှပြီးတော့ဖားရတဲ့လူတွေရှိလာတယ်ဗျကိုတော်ဖောက်တာရဲ့မိရှုတဲ့ဖတ်အဲ့ဖြစ်နေတဲ့ကုတုံးကဖားရှိတဲ့လူအလုံး40နဲ့ကိုရှိတယ်ဗျတလတ်မှန်ပြီးတော့တာရရလို့ဆင်းတင်ထားတဲ့လူပေါ့ဗျအဲ့ကတော့3ယောက်ရှိတယ်ဒီနေ့မနေ့9နာရီလောက်မှာအဲ့ဒီ6ကိုတော်များမှာအလောင်း1လောင်းရတယ်လို့ကျွန်တော်သိရပါတယ်အလုံးအဲ့ကျွန်တော်40ခုဖားစီထားတယ်3ယောက်တန်းရတယ်သူဦးတည်ဆုံးတယ်လို့ကျွန်တော်ဒါသိရပါကြတော့ဖြစ်ချင်တယ်ပေါ့ဗျဟုတ်ကဲ့
ဟုတ်ကဲ့ပါဆရာအဲ့တော့ဆရာတို့ကလည်းဒီလွတ်တော်ကိုယ်စားလှယ်တွေဖြစ်တဲ့ခါကျတော့ဖားကန့်နေမြေဒေသခံတွေဆိုတော့အခြေအနေတင်းမာမှုတွေခုဖြစ်နေတဲ့ပြိပခါတွေကိုဝင်ပြီးတော့မှကူညီဖြည့်ရှင်းပေးနေတဲ့အနေအထားရှိတာပေါ့နော်ဆရာအခုအခြေအနေကတော့အေးအေးဆေးဆေးဖြစ်သွားပြီလားဆရာအဲ့ဖားကန့်မှာ
အခုလက်ရှိနေကြတော့အေးဆေးဆေးဖြစ်နေပါပြီကျွန်တော်ကိုယ်တိုင်လည်းအလုပ်သမားတွေခုနတွေ့တဲ့ခါမှာကျွန်တော်တို့လည်းစောင်းပါပြီးတော့ပြောထားတာရှိပါတယ်ဗျအားလုံးပေါင်းဆိုကျွန်တော်1000ကျော်လောက်ကကူညီပေးပါပါလိမ့်ကျွန်တော်ဒီဆန်ခါရွာရဲ့ဘုန်းကြီးကျောင်းနဲ့အဲဒီတပိုင်ုံဒီမှာတဲခုံနေရတယ်ဗျဒီနေ့နေ့လယ်ပိုင်းမှာပဲအစိုးရတွေ့ပြီးတော့မှလေကျွန်တော်ဒီကုမ္ပဏီဘက်ကအဲဒီကုမ္ပဏီနဲ့ဒီအလုပ်သမားတွေကြားမှာသူတို့ရဲ့လာစာကိစ္စနဲ့ပတ်သက်ပြီးကျွန်တော်ဆွေးနွေးညှိနှိုင်းလေးတွေပြီးရဲ့နေ့လယ်နောက်ကမှပြီးသွားတယ်ဆက်ဆက်ဆက်ဆက်ဆွေးနွေးဖို့ရှိတာပြီးတယ်သူတို့လိုချင်တဲ့အတိုင်းအတာလေးတွေပေါ့ဗျအဲဒါလေးနှစ်ဖက်နားထောင်ကနှစ်ဖက်ဆက်လက်ပြီးတော့ကျွန်တော်ဆွေးနွေးဖို့ရှိတာလေဗျဒါကတော့နောက်ဆုံးဖြစ်ပြီးပေါ့
မနေ့ကည7:00နာရီလောက်အထိမီးရငိမ့်တက်နိုင်တာမရှိဘဲနဲ့ဒီလိုမျိုးပြစ်ခတ်မှုတွေဖမ်းဆီးမှုတွေနဲ့ဖားကန့်ဒေသထဲမှာရေုပ်တဲတဲဖြစ်နေတဲ့အတွက်အခင်းဖြစ်နေတဲ့လုံခင်းကျေးရွာဘက်ကိုဒေသခံတွေအလုသမားတွေနဲ့ရင်မစေးကြောက်ရှာဖွေတဲ့သူတွေမသွားကြဖို့ကိုလည်းအချင်းချင်းလုံခြုံရေးသတိပေးနေကြတယ်လို့ဒီဖားကန့်ဒေသခံသတင်းသမားတဦးဖြစ်တဲ့ကိုစုံမိုးထက်ကပြောပြပါတယ
်ဟိုဒီလုံခြုံရေးယူပေးရတဲ့အပိုင်းတွေကတော့ကုမ္ပဏီနဲ့လက်ရှိကုမ္ပဏီဝန်ထမ်းတွေနဲ့အဆင်မပြေမှုတွေဖြစ်လာတဲ့အခါကျလို့ရှိရင်အဲဒီရုံးရင်းစံကဒီပထမမှုတွေဖြစ်လာရင်တော့ဒီရဲတွေစစ်တပ်တွေကတော့လုံခြုံရေးယူပေးရတဲ့အနေထားမျိုးရှိတာပေါ့နော်အရင်ကတော့ကျတော့ဒီကုမ္ပဏီနဲ့ရေမကြီးတွေနဲ့ဒီလောက်ွက်ဒီကြောက်တူးတဲ့ကျင်းတွေမှာရုံးရင်းစံကပြတ်တာတွေဖြစ်ကြတာပေါ့အခုအားလုံးတို့ကုမ္ပဏီဝန်ထမ်းတွေနဲ့ကုမ္ပဏီနဲ့ဖြစ်ကြတာဆိုတော့မကူအားမကျွန်တော်တို့ဒီဖားကန့်ဆိုတာတရားဝင်စုံမှုကအားအရမ်းနေတယ်ဒီလိုမျိုးမကြာဖြစ်နေမယ်ဆိုတော့အဆင်မပြေနိုင်ဘူးကွာဒီကြားရလေဟိုနားတက်ကိုချလိုက်ဒီနားတက်ကိုချလိုက်ဆိုတော့လုံခြုံရေးကတော့လုံးဝတင်းတင်းကြပ်ကြပ်ချထားလိုက်တယ်ပေါ့လေ
ဒီဖားကန့်ဒေသထဲမှာကချင်လက်နက်ကိုင်တက် KIA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေကဆက်ပြီးဖြစ်နေစေဖြစ်လို့ဖားကန့်ဒေသထဲမှာငကိုကမှဒီနယ်မြေဒေသကမတိမငြိဖြစ်နေစေမှာပဲအခုလိုမျိုးဖားကန့်မှာပြစ်ခတ်မှုတွေဖြစ်တဲ့အတွက်ဖားကန့်ဒေသထဲမှာရှိတဲ့ကြောက်စိမ့်တွေးအလုံသမား1000လောက်ကတာသနိကအဆောက်အဦတွေရှိမှတွားရောက်ပြီးတော့ခိုလုံနေကြတဲ့အချိန်မှာတော့သူတို့ဒီကုမ္ပဏီနဲ့အလုံသမားတွေကြားတင်းမာနေတဲ့အခြေအနေကိုတော့ဖားကန့်ဒေသမှာရှိတဲ့မြို့မိမြို့ဖားတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေဘက်ကဝင်ရောက်ညှိနှိုင်းဖြည့်ရှင်းပေးနေတယ်လို့သိရပါပါတယ်ရှင်
မ မဆုမွန်စုစည်းတင်ပြပေးခဲ့တာပါရှင်။